Phones are the most important device we own. They rarely leave our side. They're literally most people's lifeline to the internet and to each other. So today, I'm very excited to introduce you to a new phone made by Google. We call it Pixel.
လက်ကင် smartphone တွေအားဒီနေ့ခေတ်မှာလူတိုင်းအတွက်မရှိမဖြစ်လိုလာတဲ့ပစ္စည်းတစ်ခုဖြစ်တယ်ဆိုတာကိုကောင်းကောင်းသိတဲ့ Google ကုမ္ပဏီကတော့ Pixel ဆိုပြီးတော့ဖုန်းတစ်တွေကိုမိတ်ဆက်လိုက်ပြီးကိုသားညုံဦးရေ
ဟုတ်တယ်မဆိမြမုံကြီးလက်ရှိဒီလက်ကင် smartphone ဈေးကွက်ကိုကြည့်လို့ရှိရင် Google ကထွင်တဲ့ Android စနစ်သုံးဖုန်းတွေကအများဆုံးရောင်းနေရတာမဟုတ်လားအထူးဖြစ်တော့ဒီ Samsung ကထုတ်တဲ့ Android ဖုန်းတွေကနံပါတ်1နေရာယူထားတော့ Google ကလည်းသူ့ရဲ့ကိုယ်ပိုင်စနစ်သုံးဖုန်းတွေထွင်ပြီးတော့ရောင်းဖို့ဆုံးဖြတ်တော့တာပေါ့ဗျာ
Pixel နဲ့ Pixel XL ဆိုပြီးတော့မှအရွယ်နှမျိုးထုတ်မဲ့ဖုန်းစ်တွေအတွက်ကို Android စနစ် software တွေရောအထူးစည်းစံထွင်ထားတယ်လို့ Google ကပြောတယ်ရှင်။နောက် Google ကုမ္ပဏီကထွင်တဲ့ဒီ software နဲ့ hardware ကိုပေါင်းပြီးတော့လက်ကင်ဖုန်းတွေထုတ်တာခုမှပထမဆုံးဖြစ်တာတော့တစ်ချက်ထူတာပေါ့လေ
။တခုရှိတာကဒီလက်ရှိမှာ Android စနစ်3 smart လက်ကင်ဖုန်းတွေကပုံစံမျိုးစုံနဲ့ဈေးကွက်အထက်မှာရှိနေတော့အဲ့ဒါတွေကြားမှာ Pixel ဖုန်းတွေကထိုးဖောက်နိုင်လို့အတော်လေးကြိုးစားကြရမယ်လို့တော်များများကသုံးသပ်နေကြတယ်ဗျ။အော်တိုဘား၄ရက်နေ့တုန်းကဒီ၅လက်မနဲ့၅လက်မခွဲရွယ်ရှိတဲ့ Pixel နဲ့ Pixel XL ဖုန်းတွေကို Google ကမိတ်ဆက်ခဲ့ပြီးတဲ့နောက်တော့ဒီ ID သတင်းဆောင်မတွေမှာမျိုးစုံသုံးသပ်ရေးကြတယ်။ဖုန်းရဲ့ပုံစံအသွင်ပြင်နဲ့ပတ်သက်လို့ဆိုရင်တော့လက်ရှိဈေးကွက်ထဲမှာရှိနေတဲ့ဖုန်းတွေတက်ကိုဘာမှသိထူတာမရှိဘူးဆိုပြီးတော့ပြောများကြတယ
်။ထူတာဆိုရင်တော့ Google Assistant လို့ပြောရမယ်ရှင်။အခုဆိုလို့ရှိရင်ဘာကိုပဲသိချင်သိချင်ဒီ Google Website ကိုသွားပြီးတော့ရှာနေကြရတယ်မလား။Pixel ဖုန်းတွေမှာကြရင်တော့ဒီခလုတ်တစ်ချက်နှိပ်ပြီးတော့မှနှုတ်ကအမိန်ပေးသမျှကိုတုံ့ပြန်မှာဖြစ်ပါတယ် Google ရဲ့အပြောအရဆိုရင်တော့ဒီကိုပိုင် Digital Assistant ကိုရဲ့ Digital ကိုရေးလက်ထောက်လိုမျိုးကိုခိုင်းသမျှကိုဖုန်းပေါ်ကနေပြီးတော့လှုပ်ပေးနိုင်မယ်လိုချင်တာတွေကိုရှာပေးနိုင်မယ်နောက်ကိုကဘာကိုဆိုလိုတယ်ဆိုတာကိုချက်ချင်းသိပြီးတော့မှအဖြေကိုအမြန်ဆုံးရှာပေးနိုင်မယ်လို့ဆိုပါတယ် Google Website သုံးတာနဲ့မတူတဲ့အတားချက်ကတော့ဒီကိုရဲ့ဖုန်းထဲမှာဖြစ်တာမို့ကိုအတွက်ပဲတည်တည်တန့်တန့်ပို့ပြီးတော့ဖြစ်မယ်အသုံးများလို့ရှိရင်ကိုယ့်ရဲ့လိုအပ်ချက်ကိုဆက်ကမှတ်ထားပြီးတော့ပို့ပြီးတော့တိကျတဲ့တုံ့ပြန်မှုတွေကိုပေးနိုင်မှာဖြစ်တယ်လို့ဆိုတာပဲရှင
်အဲ့လိုမျိုး Siri ဆိုတဲ့ဒီ Digital Assistant က Apple ထုတ် iPhone တွေမှာပါနေတာကြာလာပြီဒါပေမဲ့လို့ Android စနစ်မှာကတော့အခုကပထမဆုံးပါလာတာ Google Assistant နဲ့ Google ကသူ့ရဲ့ Pixel ဖုန်းစ်ကိုတခြား Android ဖုန်းတွေထက်ထူးခြားဆွဲဆောင်နိုင်မယ်လို့မျှော်လင့်ထားတယ်လို့ Britain ထုတ်တဲ့ Independent သတင်းစာကြီးရဲ့စောင်းမမှာထောက်ပြထားတယ်ဗျ
Google Assistant အပါအဝင်ဒီဓာတ်ပုံပညာ၊ file တွေကိုသိမ်းဆည်းနိုင်မဲ့ storage option နောက်ဆက်သွယ်ရေးနည်းပညာနဲ့ပို့ပြီးတော့မှခေတ်စားလာနေတဲ့ virtual reality နည်းပညာစတဲ့သူတို့ကိုယ်ပိုင်ကျွမ်းကျင်တဲ့နည်းပညာ၅မျိုးကိုပေါင်းစပ်ပြီးတော့မှ smartphone သုံးတဲ့အတွေ့အကြုံကိုပို့ပြီးလွယ်ကူထိရောက်အောင်တည်ထွင်ထားတယ်လို့ Google ကပြောတယ်ကိုသားညုံရဲ့အထူးသဖြင့်ဒီ Pixel ဖုန်းတွေမှာပါတဲ့ camera ဆိုလို့ရှိရင်လက်ရှိရှိနေသမျှ smartphone တွေထဲမှာအကောင်းဆုံးပဲလို့ဆိုတာပဲရှင်
So let me just put that score into context. This isn't only the best camera we've ever made. It's the best smartphone camera anyone has ever made.
12.3 megapixel resolution နဲ့ဖုန်းအနောက်ဘက်မှာပါတဲ့ကင်မရာကိုဓာတ်ပုံနဲ့နည်းပညာကျွမ်းကျင်သူတွေကပြီးခဲ့တဲ့တစ်နှစ်လုံးအကောင်းဆုံးဖြစ်အောင်လို့မနာမနေကြိုးစားတည်ထွင်ထားတယ်ဆိုတာကိုလည်း Google ကုမ္ပဏီကဒီကုန်ပစ္စည်းထုတ်လို့ဆိုင်ရာဒုက္ခ Brian Rogowski ကအခုလိုမိတ်ဆက်ပွဲမှာပြောသေးတယ်ဗ
ျ Our teams of photography gurus and image processing experts have spent the last year designing and tirelessly optimizing the entire camera stack.
ဒီဖုန်းတွေမှာထူးခြားတယ်လို့ပြောလို့ရနိုင်မယ်နောက်တစ်ချက်ကသူ့ဖုန်းတွေနဲ့ရက်သမျှဓာတ်ပုံတွေဗီဒီယိုတွေကိုတင်ထားနိုင်ဖို့ Google Photos မှာ cloud storage ကိုအကန့်အသတ်မရှိပေးထားမယ်ဆိုတာပဲဗျ Android စနစ်သုံးဖုန်းသုံးတဲ့သူတွေကို unlimited ပမာဏအကန့်အသတ်မရှိ cloud storage ထဲမှာပုံတွေဗီဒီယိုတွေတင်နိုင်အောင်လို့ပြီးခဲ့တဲ့နှစ်မေလကလေးက Google Photo App ကိုအခမဲ့ပေးသုံးနေပြီ။ဒါပေမဲ့ဓာတ်ပုံဖိုင်တွေ၊ Video ဖိုင်တွေရဲ့ Resolution ကိုတော့ကန့်သက်ထားတယ်။အခုဒီ Pixel ဖုန်းတွေမှာဆိုရင်တော့ဓာတ်ပုံရော Video ရောကို Site အပြည့် High Resolution နဲ့ပေးသိမ်းပါတယ်။အခုနောက်ပိုင်း Smartphone တွေဆိုရင် 4K Video တွေအထိကိုရိုက်လို့ရနိုင်ပြီမဟုတ်လားဗျ။အဲ့ဒီ 4K Video ဖိုင်တွေအထိကိုပေးသိမ်းပါတယ်မဆင်မြမွေရဲ့
။ Pixel ဖုန်းတွေကိုဈေးကွက်ထဲမှာထိုးပေါက်နိုင်ဖို့ Google ကတစ်ချက်ခုနှစ်ချက်ပြတ်ထွင်လိုက်တာနောက်တစ်ခုလည်းရှိသေးတယ်ရှင်။Daydream View ဆိုတဲ့ဒီ virtual reality headset အသစ်ကိုသားညုံရဲ့အဲ့ဒီ VR headset မျိုးတက်လိုက်လို့ရှိရင်ကွန်ပျူတာကဘာထဲကိုရောက်သွားသလိုအမြင်အာရုံရစေတဲ့ virtual reality နည်းပညာအခု2016မှာတိတ်ပြီးတော့ရေပန်းစားလာတဲ့နည်းပညာမဟုတ်လားအဲ့ဒါကြောင့် Google ကဒီသူကိုယ်ပိုင်ထွင်တဲ့ဖုန်းအသစ်တွေကို VR နည်းပညာအတွက်အထူးတည်ထွင်ထားသလိုမျိုးတွဲသုံးလို့ရမယ် Daydream View headset ကိုထွင်ပြီးတော့$69နဲ့ရအောင်ပါရှင်
ဖုန်းဘက်ထရီအားကိုချိန်တိုတွင်းပြန်ပြည့်အောင်လို့တွန်းနိုင်မယ်ဆိုတာကလည်းအဓိကထားကြော်ညာတဲ့အထက်မှာပါသေးတယ်မဟုတ်လားဗျ။ ခုနှစ်နာရီစာဓာတ်အတွက်15မိနစ်အတွင်းပြည့်အောင်သွင်းနိုင်မယ်လို့ဆိုနေတာပဲမဆင်မြောက်ဘူး
။ Android စနစ်3မှာအယောင်ရဆုံးဖုန်းတွေထုတ်တဲ့ Samsung ကုမ္ပဏီကနောက်ဆုံးထုတ်တဲ့ Galaxy Note 7ဖုန်းတွေကဒီဖုန်းဘက်ထရီသွေးရင်းနဲ့ပောက်ကွဲမှုတွေဖြစ်လို့အယောင်ရခဲ့ရတယ်။နောက်ဖုန်းအလျော်တွေပေးခဲ့ရလို့ဒီ Samsung အတွက်နာမည်ပြက်စရာဖြစ်နေချိန်မှာ Google ကဖုန်းသစ်ထွက်မယ်ဆိုတော့ Google အတွက်တပန်းတာကောင်တာနိုင်ပါတယ်။တကယ်တော့ Samsung လိုမျိုး Android စနစ်သုံးဖုန်းတွေထုတ်တဲ့မိတ်ဆွေကုမ္ပဏီမျိုးနဲ့ Google ကအထူးကပြိုင်ချင်တာမဟုတ်ပေမဲ့ iPhone ထုတ်နေတဲ့ Apple ကုမ္ပဏီထက်ကို Samsung ကုမ္ပဏီနဲ့သာထိပ်တိုက်ပြိုင်ဆိုင်ရမယ့်အခြေအနေများတယ်လို့ဈေးကွက်သုံးသက်သူတယောက်ရဲ့ခန့်မှန်းချက်ကိုတော့ Fortune စီးပွားရေးမဂ္ဂဇင်းကြီးရဲ့ဆောင်းပါးထဲမှာသုံးသပ်ထားပါတယ်649ဒေါ်လာနဲ့ရောင်းမဲ့ Pixel ဖုန်းရဲ့ဒေါ်လာ949နဲ့ရောင်းမဲ့ Pixel XL ဖုန်းတွေရဲ့ကိုလိုချင်တဲ့သူတွေအနေနဲ့အမေရိကန်နိုင်ငံအပြင်ဒီကနေဒါ၊ Australia ၊ Britain နဲ့ Germany နိုင်ငံတွေမှာအခုတည်းကကြိုပြီးတော့မှာယူလို့ရနေပါပြီလေရှင်။